မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့အဗ်ဒူလာဟွန်ကွန်ဆလေးထက်တိုက်နဲ့အနီးပတ်ဝန်းကျင်ရပ်ကွက်ဒီမှာမလေးရှားရဲတပ်ဖွဲ့နဲ့လူမှုကြီးကြပ်ရေးအဖွဲ့တွေကအထောက်ထားမဲ့နေထိုင်ကြတဲ့နိုင်ငံသားတွေကိုလိုက်လံရှာဖွေဖမ်းဆီးတာမှာဒီဇင်ဘာလ29ရက်နေ့ညကမြန်မာအပါအဝင်လူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းအလားတူဖမ်းဆီးမှုတွေရှိခဲ့ပြီးဒီလာတဲ့မြန်မာတွေအများပြားဖမ်းဆီးခံရတဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မလေးရှားနိုင်ငံကွာလာလမ်ပူမြို့အတွင်းက14တက်ရှိတဲ့အပတ်မန့်တစ်ခုကိုအဓိကဝင်ရောက်စီးနှင်းပြီးအော်ပရာစီစစ်ဆင်ရေးလုပ်ခဲ့တာပါဒီထဲမှာနိုင်ငံသားသားအများပြားနေထိုင်နေတဲ့အတွက်အဲ့ဒီနေရာကိုဝင်ရောက်စီးနှင်းပြီးဖမ်းဆီးခဲ့ရမှာတော့မြန်မာ85ဦးဖမ်းဆီးခံရတယ်ဆိုပြီးကွာလာလမ်ပူမြို့မှာနေထိုင်နေတဲ့ဦးစိုးထက်သိန်းကပြောပါတယ
်မနေ့ကညကကျွန်တော်တို့ဒီကွာလာလမ်ပူမြို့ထဲမှာပေါ့နော်မြို့ထဲမှာကျွန်တော်တို့ဒီ operative ဆက်ဆင်ရေးတခုဒီ Malaysia Immigration နဲ့တို့ဌာနဆိုင်ရာပေါင်းတော်ကပြုလုပ်တာပေါ့မှာကျွန်တော်ဒီလိုပြုလုပ်မယ်ဆိုတော့လည်းကျွန်တော်တို့ဒီတစ်ပတ်အတွင်းမှာတတင်းတွေတော့ကြိုရထားတယ်ကျွန်တော်မြန်မာအတိုင်းဝိုင်းမှာဟိုတတိပေးနေတဲ့တတိပေးတဲ့အတိုင်းတာလေးရှိတယ်ပေါ့နော်တခြားခုဒီတစ်ခါ operative ဆက်ဆင်ရေးကိုတော့ဟိုတော့ပေါ့နော်အရာရှိအင်အား85ဦးပေါ့နော်တော့အရာရှိအင်အားဆိုတာထက်ကိုပြောလို့ဌာနပေါင်းစုံပေါ့နော်။မရဲပါမယ်ဒီဟိုလာလီလာပါမယ်ဟို immigration တွေပါမယ်ပေါ့နော်။ဆိုတော့အဲ85ဦးနဲ့ဝင်ရောက်စီးနှင်းမှုဖြစ်ပါတယ်။တော့ဒီဝင်ရောက်စီးနှင်းမှုမှာဒီလူ1000ကျော်ကိုတို့ဖမ်းဆီးတက်သေးတာပါ။လူ1000ကျော်ဖမ်းဆီးတက်သေးတဲ့နေရာမှာအထောက်အထားမပြည့်စုံလို့အထိုင်းတိုင်းခံလာရတဲ့962မှာ9ဦးပါပါတယ်။မြန်မာဥယျာဉ်ရတော့မှ85ဦးအထိုင်းတိုင်းခံလာရပါတယ်။ထားနိုင်ငံသားပေါင်းစုံလည်းဒါအဲ့ဒီနေရာကပြောဆိုရင်နိုင်ငံသားတွေသူကအရန်ထူထပ်တဲ့နေရာမလို့သူတို့ကအပြစ်မှတ်ထားတာလေ
မြန်မာပါဝင်နိုင်ငံသား900ကျော်ဖမ်းဆီးခံရတယ်လို့လည်းပြောပါတယ
်ဆိုတခြားနိုင်ငံသားတွေလည်းအများကြီးပါတယ်ဆိုတော့အင်ဒိုနီးရှားနိုင်ငံသားက9တန်းနဲ့မှ2ဦးပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသား250ဦးပါတယ်နီပေါ်နိုင်ငံသား163ဦးပါပြီးတော့မှဖိလစ်ပိုင်နိုင်ငံသား4ဦးနဲ့အိန္ဒိယနိုင်ငံသား2ဦးပါတယ်အထင်းတိုင်းခံရတဲ့နေရာမှာ
မလေးရှားနိုင်ငံမှာဒီဇင်ဘာလ22ရက်နေ့ကလည်းကွာလာလမ်ပူမြို့ကိုတာရာယနီးမှာလာဝကစစ်တပ်နဲ့ရဲဝန်တန်းအဖွဲ့ပေါင်းစုံဌာနဆိုင်ရာအင်အား1000လောက်အသုံးပြုပြီးနိုင်ငံသားသားအများစုအလုပ်လုပ်ကင်နေတဲ့နေရာတွေနိုင်ငံသားသားများသွားလာနေတဲ့ဈေးဆိုင်တွေစည်းကမ်းတွေခရီးသွားအေဂျင်စီလုပ်ငန်းများရှိတဲ့နေရာတွေလမ်းသွားလမ်းလာတွေပါမကျန်အော်ပရာစီစစ်ဆင်ရေးနဲ့ဖမ်းဆီးခဲ့ပါတယ်အဲ့ဒီတုန်းကလည်းမြန်မာအပါအဝင်ဘင်္ဂလားဒေ့ရှ်နီပေါ်စတဲ့လူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်ရှင်